မင်္ဂလာပါရှင်ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ဒေါ်အောင်ဆန်းစုကြည်ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုပြန်သုံးသပ်ပြင်ဆင်ဖို့ရှိပါရဲ့လားဆိုတဲ့ကောင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။ဦးစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါရရှင
်။အစိုးရနဲ့အပြစ်ခတ်ရက်စဲပြီးဒိုင်းပြည်လုံးဆိုင်ရာအပြစ်ရစာချုပ် NCA လက်မှတ်ထိုးထားတဲ့တိုင်းသားလက်နက်ကင်စေဖွဲ့ဟာပြီးခဲ့တဲ့နိုဝင်ဘာ25ရက်နဲ့26ရက်နေ့မှာအွန်လိုင်းကနေအစည်းအဝေးလုပ်ပါတယ်။အစည်းအဝေးမှာညီညာရေးနဲ့ပတ်သက်ပြီးရှေ့အကောင့်တွေပေါ်မဲ့လုပ်ငန်းတွေကိုဆွေးနွေးတဲ့အပြင်2020အထွေထွေရွေးကောက်ပွဲမှာအနိုင်ရတဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကိုလည်းဝမ်းမြောက်ဂုဏ်ယူကြောင်းတဝန်လွှာပို့ပါတယ်။တဝန်လွှာထဲမှာသူတို့တိုင်းသားလက်နက်ကင်အဖွဲ့တွေအနေနဲ့လည်းရေရှည်တည်တံ့ခိုင်မြဲတဲ့ညီညာရေးရရှိရေးနဲ့ဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ကိုအခြေခံတဲ့ပြည်တော်စုတိဆောက်ရေးအတွက်မကြာခင်အသစ်ဖွဲ့စည်းမဲ့အစိုးရနဲ့အတူနိုင်ငံရေးဂရိကဝတ်ခိုင်မာစွာနဲ့ကြိုးပမ်းတိဆောက်သွားမဲ့အကြောင်းဖော်ပြထားပါတယ်။ပြောရရင်2016အစိုးရအာဏာရလာစဉ်ကတည်းကညီညာရေးလုပ်ငန်းကိုဥဆောင်ကောင်ထယ်ဖော်ခဲ့တဲ့ NLD အစိုးရအနေနဲ့လာမယ့်အနာဂတ်ကာလမှာလည်းညီညာရေးလုပ်ငန်းတွေကိုဆက်ပြီးအကောင်ထယ်ဖော်သွားရမယ့်သဘောပါ။ဒါပေမဲ့လည်းရှေ့ပိုင်း၄နှစ်ခွဲကျော်ကာလ NLD ဥဆောင်အကောင်ထယ်ဖော်ခဲ့တဲ့ညီညာရေးလုပ်ငန်းစဉ်မှာအာဏာချုပ်တွေအများကြီးရှိနေတာတွေးမြင်ကြရတဲ့အပြင်ဝေဖန်မှုတွေလည်းကြေကြေပြတ်ပြတ်ရှိနေပါတယ်။ဒေါ်ဆန်းစုကြည်အနေနဲ့သူတို့အကောင့်ထဲပေါ်ခဲ့တဲ့ငင်းကြဲရေးလုပ်ငန်းစဉ်ကိုပြန်ပြီးသုံးသပ်ပြင်ဆင်ဖို့ရှိပါရဲ့လားဆိုတာကစိတ်ဝင်စားဖို့ကောင်းတဲ့ကိစ္စတစ်ခုပါ။
အရင်ဆင်အာနာရှင်ခေအလွန်သမရဦးသိန်းစိန်အစိုးရလက်ထက်ကစားတိုင်းသားလက်နက်ကိုင်တွေနဲ့အပြစ်ခတ်ရစဲရေးငင်းကြဲရေးဆွေးနွေးပွဲတွေဖြစ်မြောက်ရေးလက်တွေ့ကြတဲ့ခြိကပ်မှုတွေနဲ့စပြီးအကောင့်ထဲပေါ်ခဲ့တာတွေ့ရပါတယ်။သမိုင်းဝင်နဲ့အပေးယူအလျှော်အတင်းတွေလုပ်နိုင်ခဲ့လို့နှစ်ဖက်သဘောတူတဲ့ NCA စာချုပ်ကြီးရရှိခဲ့ပါတယ်။ဒါပေမဲ့ကံမကောင်းအကြောင်းမလားစွာနဲ့ပဲတကယ်လက်မှတ်ထိုးတဲ့အချိန်ကျမှအစိုးရနဲ့တက်မတော်ဘက်ကကိုကန့်တအောင်ပလောင်နဲ့အေးအေးရခိုင်လက်နက်ကိုင်ဖွဲ့တွေကိုပါဝင်ခွင့်မပေးတာကြောင့်လက်နက်ကိုင်ရှစ်ဖွဲ့နဲ့ပဲလက်မှတ်ထိုးခဲ့ရတဲ့အခြေအနေရောက်ခဲ့ပါတယ်။နောက်ပိုင်းလုပ်ငန်းစဉ်တွေကိုတော့ NLD အစိုးရကဆက်ပြီးတာဝန်ယူခဲ့ရတဲ့သဘောပါ။NLD အစိုးရစပြီးတာဝန်ယူရစဉ်ကတိုင်းသားလက်နက်ကိုင်ဖွဲ့တွေနဲ့ပတ်သက်ပြီးအပိုင်း၃ပိုင်းရှိနေတာတွေ့ရပါတယ်။တပိုင်းကတော့ NCA အပြစ်ရစာချုပ်လက်မှတ်ထိုးထားတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ဆွေးနွေးညှိနှိုင်းပြီးတိုးတက်မှုရအောင်လုပ်ဖို့နောက်တပိုင်းကတိုက်နေခိုက်နေစေကချင်ကိုကန့်တအောင်ပလောင်ရခိုင်အေအေတပ်ဖွဲ့တွေနဲ့ပထမအဆင့်အပြစ်ခတ်ရစဲအောင်လုပ်ဖို့နောက်ဆုံးအပိုင်းကတော့တိုက်ခိုက်နေတာလည်းမရှိသဘောတူညီချက်တစုံတရာလည်းမရသေးတဲ့ဝမိုင်လာကီနီ SSPP SSA ရှမ်းတပ်ဖွဲ့တွေ NCA စာချုပ်ထဲပါဝင်လာဖို့စ조사ညှိနှိုင်းရတာဖြစ်ပါတယ
်။လေးနှစ်ခွဲတာကာလနေကုန်ချုပ်ကြည့်လိုက်တဲ့အခါငင်းကြေးလုပ်ငန်းစဉ်ကြီးလုံးဝပြည့်စည်မသွားဘူးရှိနေသေးတယ်ရှေ့ကိုဆက်ပြီးသွားနေသေးတယ်ဆိုုံကလွဲလို့ NLD အစိုးရအနေနဲ့အပိုင်း၃ပိုင်းလုံးမှာပြောပလောက်တဲ့အောင်မြင်မှုရခဲ့တာမတွေ့မမြင်ကြရပါဘူး။အပြစ်ရထားတဲ့အဖွဲ့တွေနဲ့လည်းနားလည်မှုလွဲကာလကြာရှည်ဆွေးနွေးမှုရပ်ဆိုင်တိုက်နေခိုက်နေတဲ့အဖွဲ့တွေနဲ့လည်းတိုက်နေခိုက်နေစေ NCA မထိုးတဲ့အဖွဲ့တွေကလည်းငကိုအတိုင်းသူ့ဖာသာသူရက်တီမြဲနေမြဲတိုင်းပဲတွေးမြင်ရလို့ဖြစ်ပါတယ်ဒီလိုအောင်မြင်မှုမရတာမှာတပ်မတော်ဘက်ကပိုပြီးသဘောထားတင်းမာလာလို့တိုင်းသားလက်နက်ကိုင်အဖွဲ့တချို့နဲ့လည်းညှိနှိုင်းရခက်ခဲနေလို့ဆိုတဲ့ပြဿနာတွေအပြင် NLD အစိုးရကိုယ်တိုင်ကအားနည်းချက်တွေအများကြီးရှိနေတာတွေးမြင်နိုင်ပါတယ်
ပထမအဆုံးအားနည်းချက်ကတော့2015ရွေးကောက်ပွဲမတိုင်ခင်ကာလအထိငင်းကြဲရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးစိတ်ဝင်စားမှုအားနည်းတာကနေအခြေခံပါတယ်။အဲ့ဒီအချိန်သမရဦးသိန်းစိန်ကခန့်အပ်တဲ့အဖွဲ့ကငင်းကြဲရေးကိုဥဆောင်အကောင့်ထဲပေါ်နေချိန်မှာအတိုက်ခံဖြစ်နေတဲ့ NLD ပါတီဘက်ကဘယ်သူတဦးတယောက်ကမှစိတ်ဝင်တစားပါဝင်တာပူးပေါင်းတာလေ့လာတာမရှိခဲ့ပါဘူး။ဒီအတွက်လည်း NLD ပါတီဟာအာဏာရလာချိန်အထိငင်းကြဲရေးလုပ်ငန်းစဉ်မှာဘသူတွေကဘာတွေစ조사ထားပြီးဘာတွေအကောင့်ထွေပေါ်ထားတယ်တိုင်းသားအဖွဲ့အစည်းအသီးသီးရဲ့မတူညီတဲ့တုံ့ပြန်မှုတွေကဘလို့ဘာအခက်ခဲကြုံခဲ့ရတယ်ဘယ်အဆင့်ရောက်နေပြီလဲဆိုတာကောင်းကောင်းမသိခဲ့ကြပါဘူးဒီထက်ပိုအရေးကြီးတာက NLD ဟာအတိုက်ခံကာလမှရောအစိုးရဖြစ်ပြီးတဲ့ဒီကနေ့အချိန်ထိတိုင်းပြည်ကို Federal Democracy နိုင်ငံအဖြစ်တည်ဆောက်မယ်ဆိုတဲ့အကြမ်းဖျင်းပြောဆိုမှုကလွဲပြီးဘလို့ Federal မျိုးတည်ထောင်မယ်အာဏာခွဲဝေမှုကိုဘယ်လိုလုပ်ကြမယ်လက်နက်ကိုင်တပ်ဖွဲ့တွေကိုဘယ်လိုစီမံမယ်တရားစတာခွဲဝေမှုကိုဘယ်လိုစဉ်းစားမယ်စသဖြင့်တိတိကျကျချမှတ်ထားတဲ့ကိုပိုင်မူဝါဒတည့်ရက်လည်းရှိမနေပါဘူး နောက်တဲ့အရေးကြီးတဲ့အားနည်းချက်ကြီးတစ်ခုကတော့အစိုးရဖွဲ့ခေါင်းဆောင်ဖြစ်လာတဲ့ဒေါက်ဆန်းစုကြည်ဟာငြိမ်းချမ်းရေးကိုအကောင့်ထဲပေါ်မဲ့ညှိနှိုင်းရေးမှုကြီးအဖြစ်NLD ပါတီရဲ့တစ္ဆာရှိလူဟောင်းတယောက်လည်းဖြစ်သူ့ရဲ့မိသားစုဆရာဝန်လည်းဖြစ်တဲ့ခွဲစိတ်ကူဆရာဝန်ကြီးဒေါက်တာတင်မျိုးဝင်းဟာငြိမ်းချမ်းရေးကောင်ထဲပေါ်မှုမှာဒေါက်ဆန်းစုကြည်ပြင်အရေးကြီးဆုံးဖြစ်တဲ့ငြိမ်းချမ်းရေးကော်မရှင်ဥက္ကဋ္ဌတာဝန်ယူထားတဲ့ဒေါက်တာတင်မျိုးဝင်းဟာငြိမ်းချမ်းရေးတည်ဆောက်ရေးတိုင်းသားတွေနဲ့ဆက်ဆံရေးကိစ္စတွေမှာအတွေ့အကြုံရှိသူနီးစပ် Milo, a Puegale, Don Sasuji, Chojan Tridae Lansing Alma. Nidinya Tauku Beme Durigu, Susie Presina Mumashia Epi, Longan County Pomurigule, Gongong Guni Swansong Benina, Madrim Nijayabau.
You got Wema Nayabi, Lame Gandita Gala, Ninayu, Sabi Usau, Jubayame, Don Sasuji, and Nene, Gongonga, Chenego, Pianeti. Ninjae Gaude Pomu Lunga Saudari, Usa Dure, Kangadari, Taukume, a quick petanarigo, Piavi Sanzit de Mare. Dario Sanzit, Pubi, Piauletari, Malubedero, Lame Nagagala, Ninjae Luganzinui, Aumi, Totemu Yala, Lame Suvi, the teacher, Piolero Yana, and Pojama.